သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီမနက်၈နာရီတောင်းဆိုတာနဲ့လူငယ်90လောက်စီကအမျိုးသားတချင်းတန်ကိုတန်ပြိုင်နေစဉ်နေတိုင်းအချိန်မှန်ကြာရလေးရှိပါတယ်။ဒီနေရာလေးကတော့ကရင်ပြည်ဒီမော့ဆိုမြို့နယ်အတွင်းကကေဖိုးတူလူငယ်သင်တန်းကျောင်းမှာဒီကျောင်းကဖွင့်တဲ့တနစ်တာ Youth Environment Training သင်တန်းကိုကရင်ပြည်နယ်အတွင်းဒေသဆောင်ကအသက်20ဝန်းကျင်အရွယ်လူငယ်တွေလာတက်ရောက်နေကြတာပါ။စေအနာသိမိနောက်ဒေတာတွင်ဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်လူငယ်တွေရဲ့ပညာရေးလမ်းကြောင်းပြတ်တောက်ခဲ့တာကိုအခုဆိုကရင်ပြည်နယ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်ထိတ်ချုပ်ဒေတာတွေမှာပြန်အသက်ဝင်အောင်လုပ်နိုင်နေပါပြီ။ဒေတာကန်လူငယ်တွေဟာလည်းကေဖို့တူလိုလူငယ်တန်းချောင်းတွေမှာပညာရေးအဆက်မပြတ်ဖို့ဆက်ကြိုးစားနေကြတာပါ။အဲ့ဒီတည်းဖရူဆိုမြို့နယ်တွေကအသက်24နှစ်အရွယ်ကရားလူမျိုးမတ်ထေမိုးလည်းအပါအဝင်ပါ။
အနန္တိန်မတိန်ခင်မှာတော့အမျိုးကျောက်ဆရာမဖြစ်ချင်ပါဘောနော်ဒါမဲ့အနာတိုင်ကြတော့မျိုးဖြစ်ခွေတော့မရှိလိုက်အဲ့တော့ဒီမှာလည်းရောက်ဝိုက်ဤမှာပါလေရှင်းနေပါဘောနော်အဲ့တော့ဒီကိုရောက်လာတာဘောနော်ဟာဒီဒါမှဆိုလို့ရှိရင်ကွန်ပျူတာပိုင်းမျိုးအင်္ဂလိပ်စပီကေပိုင်းပါတယ်အဲ့တော့ခုခေတ်ဆိုလို့ရှိရင်မျိုးအဲဂျင်တန်ခေတော့မျိုးဂျင်နက်ခေဆိုတော့မရှိမဖြစ်တည်ထားရမယ်လူငယ်တယောက်အနေနဲ့တည်ထားတည်တဲ့အရာချင်းလို့သူတဖြစ်ပညာရတော့အရေးကြီးတယ်အဲ့တော့ပညာမျိုးဘယ်ပညာရမှဆိုရင်အရေးကြီးတဲ့ကြောင့်ဘယ်ပညာရဖြစ်ထပ်ပြီးပို့ချပေးမယ်ပြီးတော့ပြီးတော့တူချက်ပေးမယ်ဆိုတော့အဆင်ပြေလို့ထင်တယ်အဲ့တော့ဒီမျိုးကြောင့်ဖိပေးလိုက်တော့မျိုးသူတို့ပညာလည်းရသွားတယ်အော်ဒီကြောင့်ပြီးတော့လို့ရှိတော့ဒီကြောင့်မှတင်ထားတဲ့ပညာတွေကိုတော့မျိုးကိုယ့်ရဲ့ရွာမှာပဲဖြစ်အဲကြောင့်ပညာပဲဖြစ်မျိုးပြေပြီးတော့မျှဝေပေးချင်ပါတယ်
ကရင်ပြည်နယ်အတွင်းကလူငယ်တွေဟာကေဖိုးတူလိုလူငယ်တန်းချောင်းတွေမှာတက်ရောက်ပညာသင်ယူနေကြတာရှိသလိုတစ်ဖက်မှာလည်းစစ်ရှောက်စခန်းတွေမှာတင်ရှောင်ရင်းပညာရေးအလံမွေဖို့ကြိုးစားနေသူတွေလည်းရှိပါတယ်။အသက်18နှစ်အရွယ်မတ်ဖလော်ရင်ကတော့ဒေတာတင်တိုက်ပွဲတွေကြောင့်လိုဗာကိုဒေတာမှာစစ်ရှောင်နေရပေမယ့်သူ့ရဲ့ပညာရေးအဆက်မပြတ်ဖို့ဂျော့ရော့ခူကျောင်းမှာဆယ်တန်းတက်ရောက်နေတာပါ။အနာမသိငင်ကကျောင်းစာသင်ခန်းထဲမှာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလွတ်လပ်စွာပညာသင်ယူခွင့်ရခဲ့ပေမယ့်အခုချိန်မှာတော့ပညာသင်ယူခွင့်ပုံစံတွေဟာပြောင်းလဲခဲ့ပါပြီ။စစ်ကောင်စီတပ်ကစာသင်ကျောင်းတွေကိုလေကျောင်းလက်နက်ကြီးတွေနဲ့ပစ်မှတ်ထားတိုက်ခိုက်ကြတာတွေလှုပ်ဆောင်နေတာကြောင့်စာသင်ချိန်မှာကြုံတွေ့ရတဲ့အခက်အခဲတွေကိုမတ်ဖလော်ရင်ကအခုလိုပြောပါတယ်
။ဒီလိုခုကကျောင်းလက်နက်ကြီးကြားများတော့အဲကျောင်းကကျောက်တူကျောက်ကြားထဲမှာဖွင့်ရတယ်ပြီးဆိုအဲတော့နေ့ထဲမှာလည်းတော်ရတော့ဘလူးမခက်ခဲရှိတော့ဗော။နော်ဘလူးအဆောက်အဦလည်းစိတ်မပြေဘူးပြီးဒီလိုဆောက်အဘောပံဖွေလည်းစိတ်မပြေဘူးပြီးဆရာဆရာမတော်လောလောမှုရှိတယ်ပြီးဘလူးကျမရင်းနဲ့မကိုက်ညီဘူးမလားတော်ထဲမှာနေရတော့အချင်းလေးဘာလဲဖြုတ်ရတာအများချင်းလေးကောက်ရခင်ကတော့ဒီလိုအာဂတိပတ်ကျောင်းတို့အမျိုးအစားဝတ္တနာပါတော့တော်ချင်တော့အမေအခုနဲ့ခြေခံမျိုးဖြစ်နိုင်တော့ဆိုပြီးမှရက်တက်လိုက်ဘူးမလားကျောင်းဆရာမဝယ်စိတ်ဝင်စားတယ်ပြောချင်တာကငငယ်ချင်းနေမြေပကောက်ဖို့တဲ့ပြောချင်တာ
ကရင်ပြည်နယ်အတွင်းကလူငယ်အများစုဟာတစ်ချိန်ချိန်မှာဒေသကိုပြန်အကျိုးပြုနိုင်မှုမက်ဖလော်ရင်တို့လိုပဲအကြောက်တရားကြားကနေခက်ခက်ခဲခဲပညာသင်ယူနေကြပါတယ်ကရင်မျိုးသားများကာကွယ်ရေးတဲ့ KNDF ရဲ့ထုတ်ပြန်ချက်အရလိုက်ကောဒီမော့ဆိုပြည်တော်စုလမ်းမကြီးနဲ့ဆက်ဆက်တဲ့နေရာတစ်လျှောက်မှာစစ်ကောင်စီကနယ်မြေစိုးမိုးရေးလှုပ်ဆောင်လာတာကြောင့်ပြီးခဲ့တဲ့ဇူလိုင်လကစပြီးတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့သိရပါတယ်။လက်ရှိကရင်ပြည်နယ်မြို့တော်လိုက်ကော်ကိုစစ်ကောင်စီကပြန်ထိန်းချုပ်ထားပြီးနောက်ဒီမော့ဆိုဖရူဆိုဘောလခဲဖားဆောင်မြို့တွေကိုဆက်သွယ်ထားတဲ့လမ်းကြောင်းအပြင်ရှမ်းပြည်တောင်ပိုင်းမိုးပြေဖဲခုံမြို့နယ်တွေထိနယ်မြေစိုးမိုးရေးတုံ့မြင့်လှုပ်ဆောင်နေတာပါ။ဒါကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေတာကြောင့်အခုဆိုရင်တပြည်နယ်လုံးနှိပါဟာလည်းပြည်နယ်အတွင်းလုံခြုံတဲ့နေရာတွေစီပြန့်ကျဲပြီးစစ်ဘေးရှောင်နေကြရပါတယ်။ကရင်နီလူအခွင့်အရေးအဖွဲ့ကောက်ယူထားတဲ့စီးရင်တွေအရကရင်နီပြည်နယ်လူဦးရေစုစုပေါင်းရဲ့85ရာခိုင်နှုန်းဟာစစ်ရှောင်နေကြရပြီးအဲ့ဒီထဲက30ရာခိုင်နှုန်းကျော်ဟာကျောင်းနေအရွယ်အသက်14နှစ်အောက်ကလေးငယ်နဲ့လူငယ်တွေဖြစ်ပါတယ်။ ဒီလိုအခြေအနေတွေကြောင့်တိုင်းမီအနာကက်အတွက်ဦးဆောင်မဲ့လူငယ်တွေရဲ့ပညာရေးအဆင့်မပြတ်ဖို့တိုင်းနိုင်ငံတိုင်းလှုပ်ဆောင်တဲ့အကြောင်းတွေလည်းပုံများလာပါတယ်။ အာနာမတိုင်းခင်ကာလကကေဖို့တူလူငယ်တင်တဲ့အကြောင်းတွေဟာအရေးအတွက်အဖြစ်၅ခုလောက်သာရှိပြီးအခုချိန်မှာတော့ဒေတာအသီးသီးမှဖွင့်လှစ်လာကြတယ်လို့ဒေတာကန်တွေစီကတည်ရပါတယ်။ကေဖို့တူကြောင့်ကတော့ဒေတာတွေကလူငယ်တွေအတွက်ပညာသင်ကြားခွင့်မဆုံးရှုံးစေရင်းနဲ့လက်ရှိအခြေအနေနဲ့ပါကိုက်ညီအောင်ဖွင့်လှစ်ခဲ့တာအခုဆို၂နှစ်ပြည့်ခဲ့ပါပြီ။ကေဖို့တူလူငယ်တင်တဲ့အကြောင်းတာဝန်ခံက
တချင်ကြိုင်လဲအဲဘယ်လိုပြောမလဲကိုယ့်ရဲ့ဒေတာကိုယ့်ရဲ့ရောင်းဝယ်တွေမှာကအတန်းတိုင်းဆုံးဟိုလောက်ဆောင်ရမယ်လူငယ်တွေဖြစ်တယ်လောက်ရမယ်လူတွေဖြစ်တယ်ဘောနော်ဆိုတော့ဒီပုံမှာကိုလစ်လာတီမှုကလူတွေဘောနော်ဘာလို့လဲဆိုကိုယ့်ရဲ့ ကရှိလာတယ်ဗောနော်ရှိလာတဲ့အခါမှာကဒီစင်တာရဝမှာကလာပြီးတော့လေ့လာကြတယ်တင်ယူကြတယ်ပုပ်ပွေးလေးလေးနဲ့တင်ယူတဲ့အခါမှာကဒီပဒီပခါတွေကိုအဖြစ်ရှာကြည့်နေဒီကိုယ့်ရဲ့ဒေတာမှာကိုယ့်ရဲ့ဒေတာမှာကိုဘယ်လိုမျိုးပြန်ပြီးတော့အဖြစ်ရှင်းကြမလဲဘယ်လိုမျိုးအတန်းတိုင်းဆုံးဖြေလျှော့ကြမလဲဆိုတဲ့အမျိုးတွေကအတော့ဝင်မယ်လို့ကျွန်တော်မျှော်လင့်နေမှာ
2021ခုနှစ်မတ်လကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကယင်းပြည်နယ်တွင်ကဒေသခံတွေနေအိမ်စွန့်ခွာဆေးဘေးရှောင်နေရတာအခုဆိုလနှစ်နေပါရှိပါပြီ။တိုက်ပွဲတွေအပြင်စစ်ကောင်စီတပ်ကအရက်သားပြည်သူတွေနေထိုင်တဲ့နေရာတွေကိုလေကြောင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်လည်းတနေရာပြီးတနေရာပြောင်းရွှေ့နေထိုင်ကြရပါတယ်။ 2025年4月25日，阿达里山阿尼月乌西莫内罗米达苏松原来，浙江西也一大批土地被灭掉，大概木叫你也没见到。阿古苏当年九八年，当年要他们东要西的帕根蒂亚尼呢，阿那对面个个一战尼的，克里瑞也比伢伊过来过，没撇比奈路，谁没讲撇尼亚都乌来撇巴的。比伢伊去年才罗比罗比亚没说呢，都。
မင်းပါပြမလဲမထောက်ပံ့ပေးနိုင်ဘူးနော်တခါခါလေတော့ဟိုဝန်နေရဘူးနော်တမန်ဝန်နေတဲ့လောက်လဲခုပြပြောပဲနေရတယ်မဆိုတဲ့တန်းတာဘူးနော်အကယ်၍ဟိုချင်းနေတဲ့ကောင်းရင်တော့တတာတတမီနဲ့မတော်လို့များစေတာအောင်နိုင်လဲအောင်နိုင်လားဆိုတဲ့အတန်းတာဘူးနော်ဒီတက်ဒီရဲ့အကယ်၍များသူကဒီလိုတမ်းမဖြစ်လို့ရှိရင်တော့လိမ်မရှိတဲ့အလုံးနဲ့လို့လက်ပိုင်းနဲ့သူရဲ့ပညာရှာဖွေမှုနဲ့ကိုထောက်ပံ့မန
ဒီကနေ့ပြန်ကြိုးပြီးတော့ပြောရမယ်ဆိုတော့အေးပေါ့ကန့်ပေါ့အတိကဒီမှာကဘာမှလောကမရှိဘောနော်ဘာမှဝင်ငွေမရှိဘောနော်အဲ့မျိုးပေါ့ဥစီမိုးနယ်ရဲ့တာသမီတွေလိုလူငယ်တွေအတွက်ရက်တက်နေတဲ့ပညာရေးလမ်းကြောင်းရှေ့ဆက်နိုင်ဖို့အဖွဲ့အစည်းလိုက်လှုပ်ဆောင်နေတာတွေကိုလည်းကရင်ပြည်နယ်အတွက်မှာတွေ့ရပါတယ် အာနာသိမိကလေးကကြောတောင်ရှုံမြောင်တွေကြားချက်ခုချက်ခဲထူတောင်ခဲ့တဲ့ကျောင်းတွေကနေအခုဆိုရင်ကရင်ပြည်နယ်အကျွမ်မှာကိုတူကိုတာကရင်စေကော်လေကရင်လူမှုသိပ္ပံကော်လေစတဲ့ကျောင်းတွေအထိပါဖွင့်လှစ်ချနိုင်တာပါပြီးခဲ့တဲ့နှစ်ဒီဇင်ဘာလဇန်မာပဲကရင်လူမှုသိပ္ပံကော်လေရဲ့ပထမဆုံးအကြိမ်ပွဲနေသဖြင့်အခမ်းအနားကိုကျင်းပပြုလုပ်နိုင်ခဲ့ပါတယ် ဒီလိုလှုပ်ဆောင်နိုင်တာတွေအပြင်တစ်ဖက်မှာလည်းကရင်ပြည်ကြားကာလအုပ်ချုပ်ရေးကောင်စီအိုင်စီရဲ့လက်အောက်ပညာရေးဌာနအနေနဲ့ပညာရေးအစမပြတ်ဖို့လှုပ်ဆောင်နေတာတွေလည်းရှိပါတယ်လူငယ်တွေအတွက်အခြေခံအဆင့်မြင့်တက်မွေးစတဲ့ကဏ္ဍတုံးခုကိုတက်ဆိုင်ရာအစုဖွဲ့တွေနဲ့ပေါင်းဆက်လှုပ်ဆောင်နေတယ်လို့အိုင်စီတာဝန်ရှိသူတွေကဆိုပါတယ်ဒီလိုလှုပ်ဆောင်ရမှာလည်းအခက်အခဲတွေအများကြီးရှိလ
တော့ရောက်နိုင်အောင်တော့လုပ်ပေးရတာခက်ခဲမှုအများရှိပါတယ်။ဘာဖြစ်လဲဆိုတော့ကျွန်တော် IC ကိုနိုင်ကခဏပဲလို့ငွေကြေးရဖြစ်စေလူသားအရင်းမရဖြစ်စေအကန့်အသတ်မှရှိပါတယ်။ရှိနေတဲ့တိပုတ်ကလာကြောင်းနေဖြစ်စေကုတူကထားကြောင်းနေဖြစ်စေကျွန်တော်တို့အနေနဲ့ပေါင်းစင်းနေပြီးတော့မှဟိုအကောင်းဆုံးအခင်ချင်းကိုကျွန်တော်တို့ကစဉ်းစားချင်းဖြစ်ပါတယ်။နောက်ပြီးတော့မှဒီဒုရချင်းစံထောက်ထားမှုရောနော်ပြည်သူထောင်ရေးကာလမှာကတော့တခြားခေါ်တော့နိုင်ငံတကာရဲ့ထောက်ပံ့မှုနော်ငွေကြေးရဖြစ်စေလူသားချင်းဖြစ်စေနောက်ဆုံးကတော့ဤပညာရဖြစ်စေလိုအပ်ချက်ရှိပါတယ်။အဲ့တော့ဒီလိုအပ်ချက်ကိုတော့ကျွန်တော်အခုချိန်မှာစပြီးတော့မှကျွန်တော်တို့ကမရနိုင်တဲ့တောင်မှနိုင်ငံတကာဖွဲ့စည်းဟိုပြောချင်တာကကျွန်တော်တို့အောက်ချိုးရေးကောင်စီနဲ့ဆက်စပ်ပြီးတော့မှညှိနှိုင်းဆောင်ရွက်ခြင်းအဖြစ်ကျွန်တော်တို့ဖြစ်နေချေရှိတဲ့နိဒာနေကိုကျွန်တော်တို့ရှာဖွေနိုင်မယ်လို့ပြောလိုပါတယ်။
ကရင်ပြည်ပြည်နယ်ရဲ့ရန်ွေတန်တွေကြစာအန်တန်တွေပျောက်ဆုံးမသွားဘူးရည်ရွယ်ကြိုးပမ်းချက်တွေဟာအခုအာဏာသိမ်းကာလ၄နှစ်ပြည့်ကနေဒီချိန်မှာတော့အတိအပွင့်တွေမြင်ရလာပြီလို့ဆိုနိုင်ပါတယ် တနတ်တန်ဘုံတန်တွေချမှာပဲမတ်ချေမွန်းနဲ့မတ်ဖလော်ရီအပါဝင်လူငယ်တွေကတော့ပညာရင်းတို့ရဲ့အပြည့်အဝတောက်သုံးနိုင်ဖို့မျှော်လင့်ချက်ကိုစီအပြည့်နဲ့ရှေ့ဆက်နေကြစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ချတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ